တရုတ်ခေတ်သစ်ပိုလန်မှစီမံကိန်းနဲ့ပါဝင်နေတဲ့မြန်မာနိုင်ငံအနေနဲ့အငင်းပွားစရာဖြစ်နေတဲ့မြစ်ဆုံစီမံကိန်းအပါအဝင်နိုင်ငံတွင်းကတရုတ်ရဲ့စီမံကိန်းကြီးတွေအတွက်အကျွေးဝန်မပြည့်စေဖို့ပြည်သူလူထုကိုချပြကြေလည်ပြီးမှနှစ်နိုင်ငံသဘောတူစာချုပ်တွေချုပ်ဆိုကြဖို့မြန်မာအရေးအကဲခတ်တွေကပြောနေပါတယ်။ AB လနှောင်းပိုင်းဘေကျင်းမြို့မှာကျင်းပမဲ့ OBOR ခေတ်သစ်ပိုလန်မှစီမံကိန်းဒုတိယအကြိမ်ညီလာခံကိုတက်ရောက်မဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ခရီးစဉ်မတိုင်ခင်မှာအခုလိုပြောဆိုလိုက်တာပါမန်အင်းနိုင်ကအပြည့်စုံကိုတင်ပြမှာပ
ါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့ဒီလနှောင်းပိုင်းမှာသွားဖို့ရှိနေတဲ့တရုတ်နိုင်ငံခရီးစဉ်အတွင်းအနည်းဆုံးစီမံကိန်း6ခုလောက်ကိုနှစ်နိုင်ငံသဘောတူညီချက်အနေနဲ့လက်မှတ်ရေးထိုးဖို့ရှိနေတယ်လို့ပြည်ရင်းသတင်းတချို့မှာဖော်ပြထားပါတယ်ဒေါ်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်မှာနှစ်နိုင်ငံလက်မှတ်ရေးထိုးသဘောတူညီမဲ့အချက်တွေနဲ့ပတ်သက်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလကကုတန်ရောင်းဝယ်ရေးဒူးဝင်ကြီးဦးအောင်ထူးဦးဆောင်နဲ့ကိုယ်စားလှယ်ဖွဲ့ဟာရွန်းနံပြည်နယ်ခွန်မိန်မြို့မှာတရုတ်အစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံညှိနှိုင်းခဲ့ပါတယ်။အခုလာမဲ့ဒေါ်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အတွင်း2019ခုနှစ်ကလေးကသဘောတူညီထားတဲ့တရုတ်မြန်မာစီးပွားရေးဇုန်တည်ဆောက်မဲ့စီမံကိန်းကိုဆွေးနွေးသဘောတူဖို့ရှိတယ်လို့တရုတ်မြန်မာစီးပွားရေးစင်ကြံသဘောတူညီချက်အတွက်ပထမအဆင့်အကောင့်ထဲဖော်မဲ့စီမံကိန်းတွေကိုလည်းဒေါ်အောင်ဆန်းစုကြည်နဲ့တရုတ်အစိုးရခေါင်းဆောင်တွေဆွေးနွေးဖို့ရှိနေကြောင်းဝန်ကြီးဦးအောင်ထူးကဖေဖော်ဝါရီလကသွားခဲ့တဲ့ရွန်းနံပြည်နယ်ခီးစဉ်တွင်ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံတွင်တရုတ်ရဲ့စီမံကိန်းတွေနဲ့ပတ်သက်ရင်ပွင့်လင်းမြင်သာမှုမရှိတာအကျွေးဝင်ပြည်နေတာတွေကိုလည်းလွှတ်တော်အမတ်တွေဘက်ကလေးလေးနက်နက်ဆွေးနွေးခဲ့ကြတာပါ။အထူးသဖြင့်နိုင်ငံတော်ဝန်လုံးကထောက်ခံမှုမရှိတဲ့ကချင်ပြည်နယ်ကတရုတ်ရဲ့မြစ်စုံဆဲစီမံကိန်းဆိုရင်အပြေးတိုင်ဖြတ်သိမ်းဖို့ဆန္ဒအသီးသီးထုတ်ဖော်ထားပါတယ်။ဒါပေမဲ့လို့ဒေါ်ဆန်းစုကြည်ကတော့မြစ်စုံဆဲစီမံကိန်းဆက်လုပ်မလားမလုပ်ဘူးလားဆိုတာအခုချိန်ထိထုတ်ဖော်ပြောဆိုခြင်းမရှိသေးတဲ့အပြင်မက်ရှလလေကသွားခဲ့တဲ့ဘကိုးတိုင်းခီးစဉ်တွင်မြစ်စုံဆဲစီမံကိန်းနဲ့ပတ်သက်တဲ့မေးခွန်းကိုလည်းအခုလိုဖြေဆိုခဲ့ပါတယ်
။ဒီဘဝရေးနဲ့နိုင်ငံရေးနဲ့ဆက်ဆံနေတာပါလဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ဘုံသိခါအတွက်ကျွန်တော်တို့နိုင်ငံကကမ္ဘာ့ရဲ့ရင်းရှိမှုယုံကြည်မှုရောက်ဖို့အတွက်ကျွန်တော်တို့ကစကားစီကိုညွှန်နေတော့အခုတစ်မျိုးအခုတစ်မျိုးစကားပြောလို့မရဘူး။ကျွန်တော်တို့ကတရုတ်စီမံကိန်းကြီးတွေဟာအရင်တော့ကနေပြစတင်ခဲ့တဲ့စီမံကိန်းကြီးတွေကိုကျွန်တော်တို့ကညွှန်တော့အကျွမ်းတော်ဆိုအပ်တဲ့ဒီဘယ်မှာမှဒီလိုဆိုင်တော့လုပ်ချင်တာလို့ပြောလို့မရဘူး။အဲ့ဒီလိုလုပ်လို့ရှိလို့ရှိရင်ဒီနိုင်ငံကဘယ်တော့မှအောက်ကွယ်ရတယ်လို့မဟုတ်ဘူး။အစိုးရတခုပြည်တမျိုးပြီးတော့ငါတို့ဒီနိုင်ငံနဲ့ဘာမှမလုပ်တာပဲကောင်းနေဆိုစိတ်ဓာတ်တွေကဘာကြီးမှဖြစ်သွားလို့ရှိရင်ကျွန်တော်တို့နိုင်ငံကိုကြည့်လိုက်ပါ
တရုတ်ဆိုရဘက်ကလည်းမြစ်ဆုံဆဲစီမံကိန်းပြန်ပြီးစဖို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးမြန်မာအပေါ်ဖိအားပေးမှုတွေတည်တည်တတ်တာလှုပ်လာခဲ့တာပါဒါကြောင့်လည်းအခုသွားမဲ့တရုတ်နိုင်ငံခီးစဉ်အတွင်းတရုတ်ရဲ့စီမံကိန်းကြီးတွေနဲ့ပတ်သက်လို့မြန်မာဘက်ကမဖြစ်မနေသဘောတူရမယ့်အခြေအနေရှိနေမှာကိုစိုးရိမ်ကြောင်းအမေရိကန်အခြေစိုက်မြန်မာရေးသုံးသပ်သူဒေါက်တာတင့်ဆွေကပြောပါတယ
်ဟုတ်ကျွန်တော်စိုးရိမ်တာကတော့တရုတ်နိုင်ငံဟာဒီပမာဏနဲ့လို့ဟိုနိုင်ငံလေးအပဝန်းတကမာလို့မှသူရဲ့ကျန်တဲ့ပင်လယ်ကွန်ရက်ကြီးမဟာစမငင်းကြီးအကြီးကြီးတဲ့မှာကျွန်တော်တို့နိုင်ငံအင်အားသေးတိုင်းပြည်လက်သေးနောက်နိုင်ငံကြီးအရာလဲတော့ခမတည်နေမှုရှိတဲ့ကာလမှာပါဝင်ရတော့အဲ့ဒီအပေါ်မှာမတူးတာမလွတ်တာသဘောတူညီရတာရှိကောင်းရှိနိုင်တဲ့တွေဒါတော့ကျွန်တော်ဆွေးနွေးပါတယ်ခင်ဗျ
ဒါကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့တရုတ်စီမံကိန်းတွေနဲ့ပတ်သက်ရင်ပြည်သူလူထုကိုအရင်ချပြကြေလည်မှုရှိပြီးမှတရုတ်နဲ့နှစ်နိုင်ငံသဘောတူညီချက်စာချုပ်တွေကိုလက်မှတ်ရေးထိုးတင်ကြောင်းကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေရင်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကဆိုပါတယ
်အားလုံးကိုချပြပြီးမှပြည်သူကနေသဘောတူတဲ့ဟိုဆိုလို့ရှိရင်ကျွန်တော်ဆက်လုပ်တာပိုကောင်းတယ်ဘာဖြစ်လို့ဆိုတော့နောက်ဖြစ်လာမဲ့ပြဿနာကိစ္စအားလုံးအကျွေးတွေကစတင်တာပြန်ဆက်ရမယ်ဟာအားလုံးတိုင်းပြည်ရဲ့အကျွေးဖြစ်တဲ့အတွက်ကြောင့်ပြည်သူလူထုသဘောခံယူပြီးမှလုပ်တာပိုပြီးကောင်းတယ်လို့ကျွန်တော်ထင်တယ်
ရခိုင်ပြည်နယ်ကြောက်ဖြူစီမံကိန်းဆိုရင်တရုတ်ရဲ့ခေတ်သစ်ပိုလန်မှစီမံကိန်းကြီးတွေပါဝင်နေတယ်လို့တရုတ်နိုင်ငံအနေနဲ့ကြောက်ဖြူစိတ်ကန်းကတစ်ဆင့်အာဖရိကနဲ့ဥရောပတို့ကိုဖောက်နိုင်မှာဖြစ်တယ်လို့လည်းဥအောင်ထူးကဆိုပါတယ်။ဒါအပြင်တရုတ်ကုမ္ပဏီ CCCC ပါဝင်မဲ့ရန်ကုန်မြို့သစ်စီမံကိန်းဟာဆိုရင်လည်းခေတ်သစ်ပိုလန်မှကြီးတွေပါဝင်နေတယ်လို့ဆိုပါတယ်။ခက်တဲ့ပိုလန်မှစီမံကိန်းနဲ့ဆက်နွယ်ပြီးတရုတ်ဘက်ကအဆိုပြုထားတဲ့မြန်မာနိုင်ငံတွင်းအကောင့်ထဲပေါ်မဲ့စီမံကိန်းအသစ်ပေါင်း30ရှိနေပါတယ်ရှင်